ရှမ်းမြောက်မှာစစ်ရှောင်နေတဲ့သူတွေတဲ့တောင်ရံနဲ့တော်ရင်သွားလောက်သူတချို့မိုင်းနေပြီလို့ကိုလက်ရင်ကဆုံရှုံတဲ့အထိကြုံတွေ့နေရပါတယ်။မူဆယ်နဲ့သီဘောမှာချီးရွာတဲ့တော်ရဲသွားရင်မိုင်းနေပြီလို့ခြေတစ်ဖက်ပြတ်တဲ့စစ်ရှောင်ဦးရဲ့ကုလာတဲ့ငါးဦးထက်မနည်းရှည်လာနေပါတယ်။ဒီအကြောင်းမခင်ဖြူထွေးပြောပြပေးပါဦးခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာစစ်ရှောင်နေကြတဲ့သူတွေတဲ့သွားလာရင်မိုင်းနေပြီလို့ခြေတစ်ဖက်ပြတ်ဆုံရှုံခဲ့ရသူတွေဟာအခုရက်ပိုင်းထဲမှာနှစ်ဦးရှိပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမမန်ရွာအနီးမှာစစ်ဆောင်တဦးမိုင်းနေမိပြီးခြေတစ်ဖက်ပြက်ခဲ့တယ်လို့အခုလ14ရက်နေ့တုန်းကလည်းအမျိုးသားတဦးမိုင်းနေမိပြီး6ရက်ပြက်ခဲ့ပါတယ်။ဒီလိုမိုင်းအန္တရာယ်ကတိုက်ပွဲတွေဆက်ဖြစ်ကလေးကရှိနေတာလို့ဒေသခံတဦးကပြောပါတယ်
။အဲတောင်းပြနေနေဒီတောင်းတဲ့ဟာလေးရှိတယ်။နော်ပြောအဲ့လိုမျိုးချင်းချာတာပေါ့အဲ့လိုမျိုးတောင်းပေါ်မှာချင်းချာတာအဲ့လိုမျိုးဖြစ်ရ။
မူဆယ်ကိုရောက်နေတဲ့တရားငားမိုင်ကစစ်ဆောင်သူတွေနေရပြန်ဖို့မဖြစ်နိုင်သေးပေမဲ့နမ်ခမ်ဘတ်ကရောက်လာတဲ့သူတွေကတော့ပြန်လို့ရတဲ့အခြေအနေရှိနေပြီလို့ပြောပါရယ်။မူဆယ်မြို့မှာတိုက်ပွဲမရှိပေမဲ့စစ်ဆောင်သူတွေနဲ့ဒေသခံတွေဟာမိုင်းအန္တရာယ်ကိုတော့မကြာခဏကြုံတွေ့နေရပါရယ်
။ဘဝကိုဒီမြို့ထဲမှာနေတာကောင်းပါလေ။ဟိုတခြားမြို့ပြင်တွေကတော့ဆိုလို့တော့ဘာမှသိမထားရပါဘူး။ကျော်လေးတွေကတင်းခုတဲ့ဟာကြီးဘာလို့ဆိုရင်တတိထားပြီးတော့လာဖို့အမှန်တူအဲ့ဒီမိုင်းကြီးကခဏခဏဖြီးနေတယ်သူကမိုင်းကြီးကလည်းထားပြီးတော့မတည်နေဘူးမဆိုးဘူး
။တီဘောမျိုးမှာလည်းအခုနှစ်ဇန်နဝါရီလအစပိုင်းကလေးကကြေးရွာတဲ့သွာလာရင်မိုင်းနေမိတဲ့သူတွေရှိပါတယ်။အခုဇန်နဝါရီလထဲမှာမိုင်းထိတဲ့သူတွေကိုစေးရုံပို့ဆောင်ပေးခဲ့တာနှစ်ကြိမ်ရှိပြီလို့တီဘောမျိုးကလူမှုကူညီပေးနေသူတို့ကပြောပါတယ
်။ဟောဒီလထဲမှာတော့နှစ်ခုပေါ့နော်။ဒီလထဲမှာတော့နှစ်ကြိမ်တော့ကျွန်တော်တို့တော့တည့်ပေးပြီပေါ့။
မိုးရီကြေးရွာမှာဇန်နဝါရီလ3ရက်နေ့ကဒေသခံတအူမိုင်းနေမိပြီး6ရက်ပြက်ခဲ့တယ်လို့တုံးစင်ကြေးရွာအနောက်ဘက်ဆိုက်ခင်းမှာလည်း9ရက်နေ့တုန်းကမိုင်းထိတဲ့သူတအူ6ရက်ပြက်ခဲ့ပါတယ်။တုံးစင်ကြေးရွာနဲ့ကုန်းဆုံရွာကြားတော်လမ်းမှာပြီးခဲ့တဲ့အင်္ဂါနေ့တုန်းကမိုင်းထိသူတအူရှိခဲ့ပြီးဒီထဲကတအူဟာခြေတစ်ဖက်ပြက်ခဲ့ပါတယ်။ CFP ပက္ခတွေရှိနေတဲ့ဒေသတွေမှာမြေမြုပ်မိုင်းအုံပြူတာတွေများလာတယ်လို့မြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးတာတွေလည်းတိုးလာနေတာပါ။တိုက်ပွဲတွေမရှိတော့ပေမဲ့လည်းမပေါက်ကွဲသေးတဲ့မြေမြုပ်မိုင်းအန္တရာယ်တွေကိုစစ်ဆောင်သူတွေနဲ့ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။မိုင်းဒါစီးစာချုပ်ကို2021ခုနှစ်နိုဝင်ဘာလ1ရက်အထိနိုင်ငံပေါင်း164နိုင်ငံကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းကအတည်ပြုလက်ခံထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ဒီမြေမြုပ်မိုင်းကိစ္စမှာပူးပေါင်းပါဝင်တာမရှိသေးဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Landmine and Cluster Munition Monitor ကပြီးခဲ့တဲ့နိုဝင်ဘာလအစီအစဉ်ကစားထဲမှာရေးသားဖော်ပြထားပါတယ်ရှင်။